မြန်မာနိုင်ငံမှာဥပဒေမဲ့မူရစေဝါထုတ်လုပ်မှုတဟုန်တိုးများလာရကနေဒေတာတွေမှာမူရစေတွေဈေးပေါပေါနဲ့ရလာချိန်မှာပဲအင်းနီဂျန်ထိုင်းနိုင်ငံမှာတော့မနစ်က methamphetamine 30သူဟာရာဂိုင်နှုန်း30အထိခုန်တက်သွားတယ်လို့သုတေသနစစ်တမ်းတွေမှာဖော်ပြပါတယ်။ဒါကိုထိန်းချုပ်နိုင်မှုအတွက်ထိုင်းချမ်းမြေဝန်ကြီးဌာနကလည်းတင်းကျပ်တဲ့ဥပဒေသစ်တွေကိုပြဋ္ဌာန်းပြီး meth ဆေးပြားတပြားတဲ့ပိုတဲလာတာဖမ်းမိရင်မူရစေရောင်းသူဖြစ်တရားစွဲလို့ရတယ်လို့သတ်မှတ်လိုက်ပါတယ်။ဒါပေမဲ့ပညာရှင်တွေလူမှုဝန်ထမ်းတာဝန်ရှိသူတွေကတော့ဒါဟာရှေးသုံးသူတိုးလာတာဖြစ်ရှိနိုင်မှာမဟုတ်တဲ့ပြင်ပြဿနာကိုပိုကြီးလာစေနိုင်တယ်လို့သတိပေးပါတယ်။ချူလန်လန်ကောင်းတက်ကလေးကဥဆောင်တဲ့ထိုင်းတနိုင်ငံလုံးတိုင်းတန်တဲ့စစ်တမ်းကောက်ယူချက်အရ2022မှာအသက်18နှစ်ကနေ65နှစ်ကြားထိုင်းနိုင်ငံသား9800လောက်ဟာမက်ဆေးပြားကိုအနည်းဆုံးတစ်ကြိမ်တော့ဆန်းတောက်ခဲ့တာတွေ့ရပြီးဒါဟာ4000ခွဲနီးပါးရှိတဲ့2021ခါတည်းပိုတိုးလာတာပါ။ဒါပေမဲ့ဘသူဘဲဝါဆိုတာမသိစေရဘူးလို့အာမခံတိတိုင်းမွေးဆေးသုံးတယ်လို့ဝန်မခံသူတွေရှိနေတဲ့အတွက်ဒီရေအတွက်ဟာတကယ်တော့သူအရေးအတွက်တည်းနည်းနိုင်တယ်လို့သူတည်တောင်ဥဆောင်သူတွေကပြောပါတယ်။အရင်ထိုင်းဆိုကမွေးဆေးဝါထိန်းချုပ်ရေးဆိုင်ရာဘုတ်အဖွဲ့ ONCB ကနေကောက်ယူတဲ့စစ်တမ်းမှာတော့မက်တုံးဆက်မှုဟာမကြာခင်နှစ်တွေအတွင်းမှာပဲတိုင်ကနန်းအထိရှိနေတယ်လို့ပြောပါတယ်။မွေးဆေးပြားဈေးကလည်းရာခိုင်နှုန်း30ကနေ40လောက်ထိတိုးလာတာပါ။ထိုင်းနိုင်ငံမြောက်ပိုင်းကမြန်မာနယ်စပ်သားမှာတော့ရာဘစိတ်ကြွဆေးတပြားအမေရိကန်ဒေါ်လာ1ဒေါ်လာတော့မကျဘူးလို့စစ်တမ်းကောက်သူတွေကပြောပါတယ်။ဒီလိုဆေးပြားဈေးတွေကျလာတယ်လို့ဆေးပြားရဖို့လဲ secret ကိုရဖို့ထက်ကိုပိုးလွယ်နေတဲ့အတွက်ဆေးကြောက်သုံးဆက်သူတွေတောင် math ကိုစမ်းသုံးလာကြတယ်လို့သုံးဆက်သူဥယေကလည်းတိုးများလာနေတယ်လို့ချင်းမိုင်တက်ကမွေးဆေးဆွဲသူများဆိုင်ရာဌာနကပြောပါတယ်။